မြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဟာသက်ဆိုင်ရာနိုင်ငံတစ်ခုတည်းဖြည့်ရှင်းလို့ရတာမဟုတ်ပဲနိုင်ငံအများပူးပေါင်းဆောင်ရွက်ရတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေတနိုင်ငံချင်းစီနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်သွားမယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုလိုက်ပါတယ်အမေရိကန်သံမတ်ကြီးရဲ့ဒီပြောဆိုချက်တွေနဲ့ပတ်သက်လို့တော့ကိုရိုင်းသွားရောက်သတင်းရယူထားတဲ့ VOA ရန်ကုန်ရုံးကကိုစီသူကသတင်းပေးပို့ထားပါတယ်ရှင်
အမေရိကန်နဲ့အာဆီယံပူးပေါင်းပြီးတော့အာဆီယံဒေသတွင်းလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေအတွက်အမေရိကန်အနေနဲ့အင်တိုက်အားတိုက်ပါဝင်ကူညီသွားမယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်လေ့လာရေးဆိုင်ရာအမေရိကန်သံမတ်ကြီးလူဝီစီဒီပါကာကပြောဆိုလိုက်တာပါ။ရန်ကုန်မြို့မှာပြုလုပ်တဲ့အမေရိကန်အာဆီယံလူကုန်ကူးမှုတိုက်ဖျက်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာ၄ချိန်မြောက်အာဆီယံအမေရိကန်ထိပ်သီးစည်းဝေးပွဲမှာသမ္မတအိုဘားမားနဲ့အာဆီယံခေါင်းဆောင်တွေသဘောတူခဲ့ကြတဲ့လူကုန်ကူးမှုတိုက်ဖျက်ရေးဂတိကဝတ်ရဲ့တစိမ့်ဒေသဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူကုန်ကူးမှုဖြစ်ရတော်များများကတော့အင်းဒီချင်းနိုင်ငံတွေကိုနေဆက်ဖြတ်ကျော်ဖြစ်ပွားတာအများဆုံးဖြစ်ပြီးတော့မြန်မာအမျိုးသမီးတွေနဲ့ကလေးငယ်တွေဟာအခြားတိုင်းပြည်တွေမှာလိန်ကုန်ကူးမှုရာဇဝတ်မှုတွေနဲ့အတင်းအဓမ္မစေခိုင်းမှုတွေရဲ့သားကောင်ဖြစ်နေရတယ်လို့တမ်မတ်ကြီးလူဝစ်စီဒီဘာကာကပြောပါတယ
် The United States and Myanmar beginning in 2012 began to work jointly
အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဟာ2012ခုနှစ်လောက်ကစပြီးလူကုန်ကူးမှုပြဿနာတွေကိုပူးတွဲကင်ကွယ်ကြဖို့ဆောင်ရွက်ခဲ့ကြတာပါလူကုန်ကူးမှုတပ်ဖြတ်ရေးမှာပူးတွဲဆောင်ရွက်ကြဖို့အတွက်2012ခုနှစ်နိုဝင်ဘာလမှာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ပြည်ထစာလုပ်ငန်းအတင်းအဓမ္မအလုပ်ခိုင်းစေခြင်းငါးဖမ်းလုပ်ငန်းမှာမတရားအခိုင်းခံရခြင်းလေယာဉ်ဆက်ပြိုးရေးနဲ့အိမ်ပေါ်အလုပ်စားတဲ့လုံအားကောင်းပုံဖျက်ခံရတဲ့လူကုန်ကူးမှုပုံစံအမျိုးမျိုးကိုတိုက်ဖျက်ကြဖို့အမေရိကန်နဲ့မြန်မာနိုင်ငံဟာတန်တိတ်ထန်ချပြီးသဘောတူခဲ့ကြတာလည်းဖြစ်ပါတယ်ဒီလိုလှုပ်အားကောင်းပုံဖြတ်နေကြတာတွေဟာခက်သည့်ကျွံပြုတ်ခံနေရတာတွေလည်းဖြစ်ပါတယ
်။အမေရိကန်နိုင်ငံသားရေးဌာနရဲ့2014လူကုန်ကူးမှုတိုက်ဖျက်ရေးအစဉ်ခံစာထဲမှာတော့မြန်မာအစိုးရဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်နိုင်ငံတကာလက်ခံတဲ့စံနှုန်းစံထားအတိုင်းဆောင်ရွက်မှုပြည့်မီချက်တော့မရောက်သေးဘူးလို့ဆိုရတယ်။ဒါပေမဲ့လည်းအရင်နှစ်တွေခါတက်ဆိုင်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းမှုတွေတော့ရှိလာပြီလို့ဖော်ပြထားပါတယ်။အထူးသဖြင့်ကလေးစစ်သားစုဆောင်းအုံပြုမှုနဲ့အတင်းအဓမ္မလှုပ်အားပေးစေခိုင်းမှုတွေရပ်ဆိုင်းရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုအမေရိကန်နိုင်ငံသားရေးဌာနကအတိအမှတ်ပြုထားပါတယ်။နေဆက်ဖြတ်ကျော်လူကုန်ကူးမှုကလေးစစ်သားစုဆောင်းမှုတွေနဲ့အတင်းအဓမ္မအလုပ်စေခိုင်းမှုစတဲ့ခက်သည့်ကျွန်းစနစ်ကိုအာဆီယံဒေသတွေမှာပပအောင်ဆောင်ရွက်သွားဖို့ကိုလည်းလူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်ရေးဆိုင်ရာအမေရိကန်သံမတ်ကြီးလူဝီစီဒီပါကာကတိုက်တွန်းလိုက်ပါတယ်
။ We were inspired by the commitment that they all had to working in a way that
လူကုန်ကူးမှုဆိုတဲ့ခက်သည့်ကျွန်းစနစ်အောက်မှာအနစ်နာခံကြရသူတွေကိုလေးစားစွာဖေးမှရင်နောက်ထပ်လူကုန်ကူးမှုတွေထပ်မဖြစ်ပွားရအောင်ကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူကုန်ကူးမှုတပ်ဖြတ်ရေးအတွက်အာဆီယံအသင်းကြီးကတဆင့်အာဆီယံအသင်းဝင်တနိုင်ငံချင်းစီနဲ့ပူးတွဲဆောင်ရွက်နေပါတယ်။အထူးသဖြင့်အာဆီယံအသင်းဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံနဲ့လည်းအနီးကပ်ပူးတွဲဆောင်ရွက်နေပါတယ်။
2013ခုနှစ်မှာတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့နှစ်စဉ်အစည်းအဝေးခန်းစာတွေထဲမြန်မာနိုင်ငံဟာTier 3လို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်မှုအားအနည်းဆုံးနိုင်ငံနာမည်ပြည့်စင်းထဲမှာထည့်သွင်းခံထားရတာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွင်မြန်မာအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်တည်တာတဲ့အားထုတ်မှုတွေလှုပ်လာခဲ့တယ်ဆိုပြီးတော့2014အစည်းအဝေးခန်းစာထဲမှာ Tier 2စောင့်ကြည့်အဆင့်နှစ်ကိုတိုးမြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကလေးစစ်သားစုဆောင်းမှုနဲ့အတင်းအဓမ္မခိုင်းစေမှုအပါအဝင်လူကုန်ကူးမှုခံရသူတွေကိုကာကွယ်စောင့်ရှောက်ရေးဥပဒေနဲ့အညီပြည့်မီအောင်မဆောင်ရွက်နိုင်ဘူးဆိုရင်တော့2015ခုနှစ်မှာလူကုန်ကူးမှုစောင့်ကြည့်အဆင့်အဆိုးအဆုံးဖြစ်တဲ့ Tier 3ကိုအလိုလျောက်ပြန်လည်ကျောက်သွားမှာလည်းဖြစ်ပါလေ
So as long as there was state sponsored forced labor here in Myanmar Myanmar was going to be on Tier 3
မြန်မာနိုင်ငံမှာဆိုရကစီမံကုတ်ခဲ့တဲ့အထမအလုပ်ခိုင်းစေတာတွေရှိနေတဲ့ပြည်မြန်မာနိုင်ငံဟာလူကုန်ကူးမှုအစိုးရဆုံးအဆင့် Tier 3အဖြစ်စည်ရင်သွန်းခံရမှာလည်းဖြစ်ပါတယ်။အထမအလုပ်ခိုင်းစေမှုကလေးစစ်သားစုဆောင်းမှုနဲ့တခြားလူကုန်ကူးမှုပြဿနာတွေကို ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်လို့အဖွဲ့အစည်းတွေနဲ့တိုင်ပင်ညှိနှိုင်းကာကိုင်းတွဲဖြစ်ရှင်းရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုတပ်ဖြတ်ရေးဆိုင်ရာအဖွဲ့အစည်းတွေထူထောင်ထားပြီးတိုးတက်ဖြစ်ထွန်းမှုတွေရှိနေပေမဲ့လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးရေးမှာရက်ကွက်ကျွေးရွာနဲ့မြို့နယ်ဆိုင်ရာတခြားအပ်ဥပဒေကန့်သက်ချက်တွေရှိနေသေးတာကြောင့်အစိုးရဆုံး Tier 3 အဖြစ်သတ်မှတ်ခြင်းမခံရအောင်ကြိုးစားဖို့လိုနေပါသေးတယ်
။မြန်မာအစိုးရအနေနဲ့တော့အစိုးရဆုံး Tier 3အဆင့်ပြန်လည်မရောက်ရှိရေးအတွက်ပြည်ထောင်ဝန်ကြီးဌာနလူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဖွဲ့စည်းပြီးတော့လူကုန်ကူးမှုရာဇဝတ်မှုတွေကိုစောင့်ကြည့်အရေးယူတာတွေလှုပ်ဆောင်နေပါတယ်။2013ခုနှစ်ကစပြီးတော့ကလေးစစ်သားပြန်လည်အနန္တာတွေနေဆက်ဖြတ်ကျော်လူကုန်ကူးမှုတွေကိုထောထုတ်တားဆီးတာတွေလုပ်ကန်ဆောင်ရွက်နေပါတယ်ခင်ဗျာ